ပစိဖိတ်ရဲ့ဝန်နိုင်ငံတွေကြားအကုံသွယ်မှုဆိုင်ရာပူးပေါင်းဆောင်ရည်သဘောတူစာချုပ် TPP ကိုဒီကနေ့ဂျပန်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။နိုင်ငံပေါင်း12နိုင်ငံကလက်ခံထားတဲ့ဒီအကုံသွယ်ရေးသဘောတူညီချက်ကိုအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းမယ်လို့ပြောထားပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့ဒီသဘောတူညီချက်ကိုဂျပန်အနေနဲ့ထောက်ခံဖို့တော်အာဘေပြောဆိုခဲ့ပြီးတဲ့နောက်အခုဂျပန်လွှတ်တော်မှာတော့ဒါကိုထောက်ခံအတည်ပြုလိုက်တာဖြစ်ပါတယ်။သမ္မတဝါမာဦးဆောင်ဦးရဲ့ပြုခဲ့တဲ့ဒီ TPP သဘောတူညီချက်ကိုမစ္စတာထရမ့်ကပယ်ချထားတာပါ TPP သဘောတူစာချုပ်တရားဝင်စတင်အကောင့်ထဲပေါ်နိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံတွေအနေနဲ့သူတို့ရဲ့နိုင်ငံတွေအတွင်းမှာအစဉ်အဆက်အတည်ပြုချက်ရယူဖို့လိုအပ်တဲ့လုပ်ငန်းစဉ်တွေကိုအများဆုံးအပြည့်အစုံဆောင်ရွက်ဖို့တခြားသက်ဆိုင်ရာနိုင်ငံတွေကိုဆက်ပြီးတော့တိုက်တွန်းသွားမယ်အကြောင်းဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ယိုဟီဟီဒီဆူဂါကပြောဆိုပါတယ်ခင်ဗျာ